နိုင်ငံကယောဂနေ့ကိုအာရှတိုက်တဝန်ကထောင်ထဲချီတဲ့သူတွေဒီကနေ့တနင်္ဂနွေနေ့မှာဆင်နွှဲကြပါတယ်အိန္ဒိယနိုင်ငံနယူဒေလီကအခမ်းအနားကြီးတွေကျင်းပလေရှိတဲ့ရာဂျပက်လမ်းမပေါ်မှာလူပေါင်း4000လောက်စုဝေးပြီးယောဂကျင့်စဉ်တွေလုပ်ခဲ့သလိုထိုင်းနိုင်ငံဘန်ကောက်မြို့တော်အခြေစိုက်အိန္ဒိယတန်ယုံကပြုလုပ်တဲ့ယောဂနေ့အစီအစဉ်မှာလည်းထိုင်းလူထု4500လောက်ပါဝင်ဆင်နွှဲကြပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့ယောဂနေ့အခမ်းအနားကိုအိန္ဒိယသမတ်ကိုရင်ပါဝင်ဆင်နေပြီးဒီခန်းနာကိုအိန္ဒိယတန်ယုံကပဲကြီးမှုကျင်းပပေးခဲ့တာပါတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရှိတဲ့မြို့တော်ခန်းမှာရှိရင်ပြန်မှာတော့လူပေါင်း1000လောက်စုယုံပြီးယောဂကျင့်စဉ်တချို့ကိုလေ့ကျင့်ခဲ့ပါတယ်အိန္ဒိယနိုင်ငံသားတင်ပြသူတွေဦးဆောင်တဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကယောဂနေ့ကိုလူ900လောက်တက်ရောက်ခဲ့ပြီးအဲဒီမှာယောဂကျင့်စဉ်တွေကိုပြသပေးခဲ့ပါတယ်ရှေးခေတ်ကာလကလေးကအိန္ဒိယနိုင်ငံမှာရှိခဲ့တဲ့ယောဂကျင့်စဉ်ဟာလူတွေရဲ့စိတ်ကိုငြိမ်းချမ်းစေပြီးခန္ဓာကိုယ်ကိုလည်းတက်တောင့်တက်တာဖြစ်စေတယ်လို့လူများကယုံကြည်ထားကြတာပါ။လွန်ခဲ့တဲ့နှစ်စက်တင်ဘာလအတွင်းကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီကယောဂနည်းအဖြစ်သတ်မှတ်ဆောင်ရွက်ဖို့တိုက်တွန်းပြောကြားခဲ့တာပါ။ဒီအဆိုကိုထောက်ခံပြီးအိန္ဒိယနိုင်ငံနဲ့အတူပူးပေါင်းတင်ပြတဲ့နိုင်ငံပေါင်း198နိုင်ငံအထိရှိခဲ့ပြီးတဲ့နောက်ဇွန်လ22ရက်နေ့ကိုနိုင်ငံတကာယောဂနည်းအဖြစ်ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာ17ရက်2014ခုနှစ်မှာအတည်ပြုသတ်မှတ်ပေးခဲ့ပါတယ်ခင်ဗျာ။